ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
ဒေါက်တာရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝေခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှိများရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာစားသုံးဖို့သင့်လျော်တဲ့အစာအစာများမှာဖျားသခင်ရွေးပေးတဲ့မူလအစာအစာအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတရှိများရှင်ကျမတို့အတွက်အသင့်လျော်ဆုံးဖြစ်တဲ့အစာအစာကိုသိရှိနိုင်ဖို့လူသားတွေအတွက်ဖျားသခင်အစာကနဦးကျွေးခဲ့တဲ့အစာတွေအကြောင်းကိုလေ့လာကြရမှာဖြစ်တယ်လူသားတွေကိုဖန်ဆင်းတော်မူပြီးလူသားတို့ရဲ့လိုအပ်ချက်ကိုသိတော်မူတဲ့ဖခင်ရှင်ကကြည့်ရှုလို့မြေတပြင်လုံး၌စပါးသီးကိုဖြစ်စေသောစပါးပင်အမျိုးမျိုးတို့ကို၎င်းမျိုးစေ့ကိုဖြစ်စေသောအသီးနှင့်ပြည့်စုံသောတစ်ပင်အမျိုးမျိုးတို့ကို၎င်းသင်တို့စားเสียဖို့ငါပေး၏လို့မိန့်တော်မူခဲ့ပါတယ်အေဒီဥယျာဉ်မှထွက်ခွာလာခဲ့ပြီးတဲ့နောက်အပြစ်ရဲ့ကျင့်ချင်းအမင်္ဂလာအောက်မှာထုံရက်ချင်းအဖြစ်အသက်မွေးရတဲ့အခါမှာတော့လယ်မှာဖြစ်တဲ့ဟင်းသီးဟင်းရွက်တွေကိုလူသားတွေစားခွင့်ရလာကြပါတယ်။တစ်ဆေတွေ၊တစ်သီးတွေ၊အခိုမာသီးတွေနဲ့ဟင်းသီးဟင်းရွက်တွေဟာလူတွေအတွက်ဖျားသခင်ရွေးချယ်ပေးတဲ့အစားအစာတွေဖြစ်ပါတယ်။ဒီအရာတွေကိုတဘာဝကြက်ကြရိုးရိုးစင်စင်ရိုးရိုးစင်ရိုးစင်စွာပြင်ဆင်စားသုံးခြင်းဟာကျန်းမာကြီးထွားမှုကိုအင်မတန်မှဖြစ်စေပါတယ်။အဲ့ဒီအစာတွေဟာတခြားရှုပ်ထွေးစွာပြင်ဆင်ထားတဲ့အစာအစာတွေကမပေးစွမ်းနိုင်တဲ့ခန္ဓာရည်စွမ်းအားတွေနဲ့အသိဉာဏ်ခွန်အားတွေကိုလည်းပေးစွမ်းနိုင်ပါတယ်။သောတရှိများရှင်ဖျားသခင်ဟာလူသားမျိုးနွယ်တစ်ခုလုံးစားသင့်တယ်လို့သတ်မှတ်ထားတဲ့အစာတွေကိုကျမတို့မိဦးဖောက်ဦးတွေကိုကျွေးခဲ့ပါတယ်။ဣဒိဥယင်မှာတည်ခြင်းဆိုတာမရှိသေးတဲ့အတွက်တခြားသရဝရရဲ့အသက်ကိုစားခြင်းဟာဖျားရှင်ရဲ့အကျံစီတော်နဲ့ဆန့်ကျင်နေပါတယ်။ဥယျာဉ်မှာရှိတဲ့အပင်မအသီးတွေဟာလူသားတွေလိုအပ်ချက်ကိုဖြစ်စည်းပေးနိုင်တဲ့အစာတွေဖြစ်ပါတယ်။ဖျားသခင်ဟာမိမိလူတွေကိုရိုးစင့်တဲ့အသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုစားသုံးအသက်ရှင်နေထိုင်တဲ့အသက်တာမျိုးကိုပြန်လည်ပို့ဆောင်ဖို့ရည်ရွယ်ထားပါတယ်။လူသားတွေကိုစားသုံးဖို့ပေးခဲ့တဲ့မူလအစာကိုစားသုံးဖို့ထာဝရဖျားသခင်ဟာလမ်းပြတော်မူနေပါတယ်။သူတို့စားသုံးမဲ့အစာမှာတစ်သီးတစ်ဆေအခိုမာသီးတွေအပြင်တစ်မြစ်အမျိုးများစွာပါဝင်နေတာကိုသိရှိရတယ်။သောတရှိများရှင်အခုအချိန်ဟာအယိုးအစင်းဆုံးအစာအစာတွေကိုစားသုံးသင့်တဲ့အချိန်ဖြစ်နေပါပြီ။ဖျားသခင်ဟာလူသားတွေကိုသူတို့ရဲ့ဇာရိတစွမ်းအားတွေကိုပြုစုပျိုးထောင်စေလိုတော်မူပါတယ်။ဝတ်ကြည်တန်းကြည်လှုပ်ရင်အကွက်ချောင်းနေတဲ့သူတွေဟာကြွယ်ဝတဲ့စုမင်္ဂလာတွေကိုရမယ့်သူတွေမဟုတ်ကြပါဘူး။တကြွတဲ့စိတ်မြန်ဆန်တဲ့အတိတို့နဲ့ပြည့်စုံတဲ့သူတွေဖြစ်လာအောင်အမှုတော်မှာစူးစမ်းလှုပ်ဆောင်တဲ့သူတွေကိုဖျားရှင်အလိုရှိနေပါတယ် သူတို့ဟာအစားအသောက်မှာချုပ်တီးမှုလည်းရှိရမှာဖြစ်တယ်။အစီအအိတ်များပြီးအရသာခံစားတဲ့အစာတွေကိုအဲ့ဒီလူတွေရဲ့ဇပွဲပေါ်မှာမတင်သင့်ပါဘူး။အုံနောက်ဟာအမြဲတမ်းအလုရှုပ်နေတဲ့ကြားမှာကိုယ်ကာယလိကျင့်ခန်းတွေမလုပ်နိုင်တဲ့အချိန်မှာရိုးရိုးအစာတွေကိုသာလျှော့လျှော့ပော့ပော့စားသင့်ကြပါတယ်။ကြည်လင်တဲ့စိတ်ခိုင်မာတဲ့ရည်မှန်းချက်ထက်မြက်တဲ့ဉာဏ်ပညာတွေကိုဒါရီလပိုင်ဆိုင်ထားရခြင်းရဲ့အရေးပါတဲ့အကြောင်းရင်းကတော့စုတောင်းခြင်းအသက်တာနဲ့ဆက်နွယ်နေတဲ့ရိုးစင်းတဲ့အစားအစာတွေကိုစားသုံးခြင်းပဲဖြစ်ပါတယ်။သောတရှိများရှင်လူတွေဟာယောဂမရစေတဲ့လမ်းစဉ်ကိုလက်ရမယ့်အစားယောဂရအောင်လုပ်ပြီးတော့ကိုယ့်ကိုယ်ကိုယောဂဆိုးတွေလက်ထဲကိုကိုယ့်ကိုယ်ကိုယောဂဆိုးလက်ထဲကိုဝက်ကွက်အနေကြပါတယ်။လူတို့ဟာမူးယစ်ဆေးဝါးတွေကိုရှောင်ကြည့်ပြီးတော့ကျန်းမာရေးစည်းမျဉ်းတွေကိုတိတိကျကျလိုက်နာသင့်ပါတယ်။အသက်တာကိုလည်းကိုယ့်ရဲ့အသက်တာကိုကိုမျက်နှိုးလို့ရှိရင်ရိုးစင်းစွာပြင်ဆင်ထားတဲ့ရိုးရိုးအစားအစာတွေကိုသာစားပြီးတော့ကာယလိကျင့်ခန်းကိုပို့ပြီးတော့လှုပ်ဆောင်သင့်ပါတယ်။အိမ်သားအသီးသီးတို့ဟာကျန်းမာခြင်းပြုပြင်ပြောင်းလဲရေးအကျိုးကျေးဇူးတွေကိုရယူခံစားဖို့လိုအပ်ပါတယ်။မိုးရေဆေးဝါးသုံးဆွဲခြင်းကိုအမြဲထာဝရရှောင်ကြဉ်ရမယ်။အဲ့ဒီအရာဟာယောဂကိုမပြောက်ကင်းစေနိုင်သေးတာမကဘူး။ခန္ဓာကိုယ်အတွင်းမှာရှိတဲ့လှုပ်ရှားမှုတွေကိုအားနယ်သွားစေပြီးတော့ယောဂဗေယတွေကိုပို့ပြီးတော့အဖြစ်မြန်စေပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
ရှင်များရှင်တရားဒေသနာတော်ကိုသိခါတော်ရတမဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ခြေတော်တာရှင်ဓမ္မမိတ်ဆွေပေါင်းတော်မင်္ဂလာပါ။ခြေတော်မိတ်ဆွေများအားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝဆုံးနေပြီတော့ဘုရားသခင်ရဲ့ကောင်းခြင်းနဲ့တူစိတ်သက်ကိုယ်သက်ဝမ်းမြောက်ခြင်းသက်နဲ့အမြဲတမ်းရှင်လန်းဝမ်းမြောက်စွာဘုရားရဲ့ကုန်တော်နာမတော်ကိုချင်းမှန်ခြင်းအမှုအမြဲပြုနိုင်ကြပါစေ။ခြေတမိတ်ဆေပေါင်းတို့ဒီနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့တင်စကားကတော့ကဲတရှင်ကိုလိုသောအပြစ်သားတတိယပိုင်းကိုကျွန်တော်တွားကြရအောင်။ကဲတရှင်ကိုလိုသောအပြစ်သားခြေတမိတ်ဆေပေါင်းတို့ယနေ့ကျွန်တော်ရဲ့အတ္တမှာဆိုရှင်ကောင်းမြတ်ဆုံးနေသောသုကျေစုဆိုတာလောကမှာဆိုရှင်အလုံးမပင်ရှားပါတယ်။အပြစ်သူစရိုက်နဲ့ပြေဝနေတဲ့ဒီလောကရန်တရားကြီးပေါ်မှာကျွန်တော်ကျင်လည်နေရတဲ့ခါမှာကျွန်တော်လူသားချင်းချင်းပေါ်မှာလည်းပဲတယောက်နဲ့တယောက်ကောင်းမြတ်ခြင်းစုံနေခြင်းကျင်းတို့ချင်းဝါမြောက်ခြင်းဆိုတာအပြည့်ဝတယောက်နဲ့တယောက်ပေါ်မှာမပေးနိုင်ပါဘူးဒါပေမဲ့လည်းဒီစုကျေးစုတွေအားလုံးကဆိုရှင်ကျွန်တော်ရရှိခံစားနေရတာဖြစ်တယ်တယောက်နဲ့တယောက်ပေါ်မှာမပေးနိုင်တဲ့စုကျေးစုကိုကျွန်တော်တို့ကိုယ်တိုင်ကလက်တွေ့ခံစားနေရတာဖြစ်တယ်အဲ့ဒါကဘုရားသခင်ရဲ့ကြီးတော်တဲ့တဲ့ပဲဘုရားသခင်ကကျွန်တော်ပေါ်မှာတကယ်ကောင်းမြတ်ခြင်းစုံနေသောအရာများနဲ့အမြဲတမ်းရစ်ပတ်နှောင်ဖွဲ့ပြီးတော့ကျွန်တော်ကိုအမြဲတမ်းပဲလမ်းပြနေတဲ့ဖရာဖြစ်ပါတယ်။ခြေတမိတ်တွေပေါင်းတို့လူသားတို့အားလုံးချင်းကြာဆုံးပျက်စီးနေတဲ့လူမျိုးအတွက်ကျွန်တ ခြားပေးတော်မူသောမျှော်လင့်ခြင်းနှင့်မဆာကူညီခြင်းကိုအစားပြုတော်မူသောအရှင်အားဂယုမဆိုင်အမှုမထားဘဲနေကြမယ်ဆိုရင်တိုးတက်ကြီးပွားရေးနှင့်ဆက်ဆိုင်သောလူတို့ရဲ့ကြံစည်တွေးစားချက်များတို့ချေအချင်းဒီဖြစ်ကြမှာသိကြပါတယ်လူသရဝါရရဲ့အချင်းဒီကိုကောင်းမွန်လာအောင်မြင့်တင်ရေးအတွက်ကြံစည်ကြိုးစားမှုအပေါင်းတို့ဟာလည်းပဲအချင်းဒီဖြစ်သွားမှာဖြစ်တယ်ဖခင်သခင်ကကျွန်ုပ်ကိုအချင်းဒီဖြစ်သွားဖို့ရန်အတွက်ဘယ်တော့မှမလိုလားပါဘူးသူကြံစည်ခဲ့တဲ့ຢာတွေအားလုံးကလူသားတွေကောင်းချိုးအတွက်ဖခင်ကကြံစည်ခဲ့တာဖြစ်တယ်ဒါကြောင့်ຢာကုတ်ခန်းကြီးတစ်ပိုက်ငယ်စကုံကိုကြည့်တဲ့အခါမှာကောင်းမြတ်ဆုံးနေသောသူယေရှုရှိသမျှတို့သည်ဖျားသခင်ထံတော်မှတက်ရောက်၏ဆိုပြီးတော့ဖော်ပြထားတယ်။ဒါကြောင့်ဖျားထံတော်မှလွဲပြီးတော့ကောင်းမြတ်သောအကျင့်အမှန်မရှိနိုင်ဘူးဆိုတာဒီနေ့ကျွန်တော်ကိုယ်တိုင်ကသိရှိနားလည်သဘောပေါက်ဖို့ရည်ကြည်တယ်နော်။ဖျားသခင်ထံတော်မှလွဲပြီးတော့ကောင်းမြတ်သောအကျင့်အမှန်ဆိုတာလုံးဝမရနိုင်ပါဘူး။ဖျားသခင်ထံမှပဲဒီသူယေရှုကိုကျွန်တော်ကတအားရနေတာဖြစ်တယ်။ဒါရနေတာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားသခင်ကတော့ရှင်ကျွန်တော်အားလုံးအတွက်အကောင်းတကအကောင်းဆုံးကိုဖြစ်စဉ်ပေးတော်မူတဲ့ဘုရားဖြစ်တယ်။ဒါပြင်ဘုရားသခင်ထံတော်ရောက်ရန်အတွက်တခုတည်းသောလမ်းကတော့သခင်ခရစ်တော်ပင်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ရှောင်းခရမင်ခန်းကြီး14ပိုင်ငယ်6ကိုကြည့်တဲ့အခါမှာကိုတော်ကငါသည်လမ်းခိဖြစ်၏တမန်တရားလည်းဖြစ်၏အသက်လည်းဖြစ်၏ငါကိုအမိမပြုတ်လည်ရင်ဘယ်သူမျှခမဲတော်တန်တို့မရောက်ရဘူးမိတ်တော်မူ၏ဒါကြောင့်ဘုရားသခင်ရဲ့စိတ်နှလုံးတော်ဟာတို့ရှင်လောကရှိမိမိရဲ့သားသမီးများတို့ကိုတေခြင်းထက်ပြင်းထန်သောမေတ္တာတော်နဲ့တောင်းတလျက်ရှိတော်မူတယ်မိမိရဲ့သားတို့ကိုစွန့်တော်မူတဲ့အခါမှာဘုရားသခင်ကတခုတည်းသောဆုကျေးဇူးတော်အဓိကတော့ကျွန်တော်တို့အားကောင်းကင်၌ရှိသမျှကိုတွန်လောင်းချပေးတော်မူခဲ့ပြီချစ်တဲ့မိတ်ဆွေပေါင်းတို့ကယ်တင်ရှင်ရဲ့အသက်တာအသေးခံတော်မူခြင်းအမှုနဲ့ကြားဖြန်ပြေးခြင်းအမှုကောင်းကင်တမန်တို့ဆောင်ရွက်နေကြသောအမှုဝိညာဉ်တော်ရဲ့တောင်းပန်နေခြင်းအမှုကောင်းကင်တော်ဝါများတို့ရဲ့မနာမနေစိတ်ပါဝင်စားခြင်းအမှုမှစသောအမှုရာပေါင်းတို့ဟာလူတို့အားရွေးနှုတ်ခြင်းအမှုမှပါဝင်သက်ဆိုင်နေကြပါတယ်ကျွန်တော်တို့အတွက်ပြုတော်မူခဲ့တဲ့အလွန်အံ့ဩဖွယ်ကောင်းတဲ့ပူဇော်ဆွံ့စားခြင်းအမှုကြီးကိုကျွန်တော်တို့ဆင်ခြင်ကြကြပါစို့ပြောင်းဆုံးနေသောသူတို့ကိုပြန်လှည့်ပြီးတော့တင်ပိုက်ပြီးတော့ခမဲတော်ရဲ့အိမ်တော်သို့ပြန်ပြီးတော့ယူဆောင်လာဖို့ရန်ကောင်းကင်ဟာအစွမ်းကုန်စူးစမ်းဆောင်ရွက်နေမှုကိုကျွန်တော်တို့သဘောကျနှစ်သက်ချဖို့စူးစမ်းကြပါမိတ်ဆွေပေါင်းတို့တာရွေ့ပြင်းထန်သောစိတ်အလိုဆန္ဒများနဲ့တာရွေ့အာကြီးသောကိုစားတော်များဟာအဘယ်ခါကမျှဤများလောက်မကြံစီမပြုတ်လုံနိုင်ခဲ့ကြည်ထောင်မစွာပြုတ်သောအမှုအတွေ့ထူးမြတ်သောစုလိုက်များကောင်းကင်၌စီးစိမ်ခံစားရမှုကောင်းကင်တမန်များနှင့်ပေါင်းတင်ဆက်ဆံရခြင်းအမှုဖရာသခင်နှင့်၎င်းသားတော်နှင့်၎င်းမိတ္တဟာယဖွဲ့ခြင်းအခွင့်ဖရာသခင်နှင့်သားတော်ရဲ့မေတ္တာတော်ကိုခုံလုံရခြင်းအမှုထာဝရကာလအဆက်ဆက်ကျွန်တော်ရဲ့အစွမ်းတတိရှိသမျှတို့ကိုမြင့်တင်တိုးပွားစေခြင်းအမှုမှစသောအဲ့ဒီစုကျေးဇူးများဟာကျွန်တော်တို့ရဲ့ဖန်ဆင်းရှင်ရွေးနှုတ်ရှင်အားစိတ်ရောကိုပါချစ်ခင်နှစ်သက်စွာနဲ့ကိုးကွယ်ဝတ်ပြုပြီးတော့အမှုတော်ကိုဆောင်ရွက်ဖို့ရန်ကျွန်တော်တို့ရဲ့စိတ်ကိုအားကြီးစွာတိုက်တွန်းနှိုးဆော်လျက်နေကြတာမဟုတ်ပါလို့မိတ်ဆွေပေါင်းတို့ဒါအပြင်တနည်းအားဖြင့်အပြည့်ရဲ့တစ်ဖက်မှာဖခင်သခင်စီရင်ချက်ချတော်မူပြီးအကြောင်းအရာများမလွဲမရှောင်သာနိုင်အောင်အကျိုးအပြည့်ကိုစပ်ပေးတော်မူခြင်းအမှုကျွန်တော်တို့ရဲ့အချက်များကိုယုံညံ့ပျက်စီးစေခြင်းမှုနဲ့နောက်ဆုံးဖြက်စီးပယ်ရှင်းတော်မူခြင်းအမှုတို့ကစာရန်ရဲ့လက်အောက်၌မနေကြစေရန်ဖခင်သခင်ရဲ့နှုတ်ထွက်စကားတော်မှာတို့ချင်းကျွန်တော်တို့အားအသိပေးလျက်ဖော်ပြထားသောအချက်များဖြစ်တဲ့မိတ်ဆွေပေါင်းတို့ဖခင်သခင်ရဲ့ကရုဏာတော်ကိုကျွန်တော်တို့ဟာဂယုမဆိုင်ပဲအမှုမထားပဲနေကြမည်လားဖခင်သခင်ဟာတို့ချင်းထိုမြထက်မကตา၍ပြုတ်တော်မူဥိမိလောကျွန်တော်တို့အားအလွန်အံ့ဩဖွယ်ကောင်းသောမေတ္တာနှင့်ချစ်တော်မူသောဖခင်သခင်နှင့်ကျွန်တော်တို့ဟာမှန်ကန်စွာဆက်သွယ်လျက်ရှိနေသောအခြေအနေ၌အမြဲတည်ရန်ကြိုးစားကြပါစို့ကျွန်တော်တို့ဟာဖခင်သခင်ရဲ့ပုံသဏ္ဍာန်တော်သို့ပြောင်းလဲလာကြလျက်အမှုဆောင်နေကြသောကောင်းကင်တမန်များနှင့်ပေါင်းတည်ဆက်ဆံခွင့်ခမဲတော်နှင့်၎င်းသားတော်နှင့်၎င်းညီညွတ်လျက် မိတ္တဟာယဖွဲ့ခြင်းအခွင့်ကိုပြန်၍ရနိုင်မယ့်အကြောင်းကျွန်တော်တို့အတွက်စီမံချဖေးထားတဲ့နိလမ်းများကိုကျွန်တော်တို့ကိုယ်တိုင်သိရှိအသုံးချနိုင်ရန်ကြိုးစားကြပါစို့။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့မှာတို့ရှင်ကျွန်တော်ရဲ့အသက်တာဟာဒုက္ခချမ်းသာလမ်းညွန်ပါပဲ။ကျွန်တော်ဒုက္ခဘုံကနေမှဒုက္ခဘုံကိုရောက်အောင်သခင်ခရစ်တော်ကတို့ရှင်ကျွန်တော်တို့အတွက်လာရောက်ပြီးတော့ကယ်တင်ခြင်းသူ့ယေရှုကိုပေးကြတာဖြစ်တယ်။ကယ်တင်ခြင်းလို့ပြောတဲ့ခါမှာဒါဟာလူရဲ့အစီအစဉ်မဟုတ်ဘူး။ဖရာသခင်ရဲ့အစီအစဉ်ဖြစ်တယ်။ဖရာသခင်ရဲ့အစီအစဉ်ကဘသူ့အတွက်လဲ။ချစ်တဲ့မိတ်ဆွေအပြစ်သားဖြစ်တဲ့ကျွန်တော်အပြစ်သားချစ်ဖြစ်တဲ့မိတ်ဆွေအတွက်ဖြစ်တယ်။ဒါကြောင့်ဖရာသခင်ရဲ့အကျွမ်းမဲ့မေတ္တာဟာကျွန်တော်အပေါ်မှာလုံးဝပြည့်စုံကုန်လွန်ရရှိတယ်။ကျွန်တော်အားလုံးကလုံးဝဖရာနဲ့မျက်မှောက်တော်ကနေမှကိုယ်ကွင်းခရရတဲ့အခြေအနေမျိုးကနေမှပြန်လဲပြီးတော့ကျွန်တော်အားလုံးကဖရားနဲ့မိတ္တဟာယဖွဲ့ခွင့်ရမယ်။ကောင်းကင်တမန်နေနဲ့ဆက်သွယ်ခွင့်ရလာမယ်။ကျွန်တော်အားလုံးကတော့ရှင်လူသားချင်းချင်းမှလည်းပဲမေတ္တာတရားနဲ့တယောက်နဲ့တယောက်ဖေးမချင်းကူညီချင်းနဲ့အခွင့်ကိုရရှိလာမယ်။တစ်ချိန်ကကျွန်တော်လုံးဝဆုံးရှုံးခဲ့ရတဲ့အခွင့်ရေးတွေအားလုံးပြန်လဲပြီးတော့ရရှိခဲ့တယ်။အဲ့ဒီခွင့်ရေးကဘာကြောင့်ရရှိခဲ့တာလဲ။အဲ့ဒါကဖရားသခင်ရဲ့အကျွမ်းမဲ့မေတ္တာတော်ဖြစ်တယ်။သင်ပေါ်မှာချစ်တဲ့ဖရားရဲ့မေတ္တာတော်ဖြစ်တယ်။ရန်ဘုရားသခင်ကတော့ရှင်သင်ရဲ့အသက်တာဘလောက်ပဲအပြည့်များနေပါစေဘုရားကသင်ကိုချစ်တယ်ကျွန်တော်ကိုချစ်တယ်အဲဒါကြောင့်ကျွန်တော်ရဲ့အသက်တာကိုတန်ဖိုးထားတဲ့ဘုရားသခင်ကကျွန်တော်ကိုကယ်တင်ခဲ့တာဖြစ်တယ်လူသားချင်းချင်းဘာမှမတတ်နိုင်တဲ့အမှုရာမှာကဘာသူကဘာသားချင်းချင်းဘာမှမလုပ်ပေးနိုင်တဲ့အမှုရာမှာဘုရားသခင်ကအကျွမ်းမဲ့လုပ်ပေးခဲ့တာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ခရစ်တော်ရဲ့စကားကိုနားထောင်ပါကျွန်တော်တို့ရဲ့ကယ်တင်ရှင်ရဲ့စကားကိုနားထောင်ပါဒါကြောင့်ကိုတော်ကငါသည်လမ်းခစ်ဖြစ်၏လို့ပြောတဲ့ခါမှာကျွန်တော်အားလုံးကကိုတော်နဲ့အတူရှောင်းလန်းဖို့ကြံအတွက်ဒီနေ့ဆုံးဖြတ်ချက်ချပါတမန်တော်ရလည်းဖြစ်၏လို့ပြောတဲ့ခါမှာကိုတော်ရဲ့နှုတ်ကပါတော်ရာတရားကိုစာလောင်မုတ်သိပ်စွာနဲ့တို့နားထောင်ခြင်းဖတ်ရှုခြင်းလေ့လာခြင်းအမြဲပြုပါအသက်လည်းဖြစ်တယ်လို့ပြောတဲ့ခါမှာကျွန်တော်ရဲ့ဆုံးရှုံးခဲ့ရတဲ့ဒီတေခြင်းခဲ့ရတယ်မှာအပြည့်နှုံအိုင်တဲ့ကနေမှာဘုရားသခင်ကကျွန်တော်ကိုအသက်ပေးခဲ့တာဖြစ်တယ်အဲ့တို့ကြောင့်သခင်ခရစ်တော်ကသူ့ကိုအမိတဟဲပြုတာကိုလုံးဝလိုချင်တဲ့ဖရားဖြစ်တယ်။သူနဲ့အတူအမြဲရှောင်းလန်းတာကိုလုံးဝကြိုက်တော်မူတဲ့ဖရားဖြစ်တယ်။သူ့ထံကနေမှသူ့ဖြီသွားတာကိုခရစ်တော်လုံးဝမကြိုက်ဘူး။ဘာကြောင့်လဲ။သူဟာအကျွမ်းမဲ့ကျွန်တော်ကိုချစ်ပြီးတော့ကျွန်တော်အတွက်ဆုံးလုပ်ခဲ့တာဖြစ်တယ်။အဲ့တို့ကြောင့်ယေရှုကဘာပြောထားခဲ့တယ်။ငါ့ကိုအမိမပြုတ်လည်ရင်ဘယ်သူမျှခမဲတော်ထံသို့မရောက်ရဟုမိန့်တော်မူတယ်။နော်ခမဲတော်ကမင်းတို့ကိုကျွမ်းမဲ့ချစ်တယ်ဒါကြောင့်ငါ့ကိုစစ်လွတ်တယ်ငါလည်းပဲမင်းတို့ကိုအကျွမ်းမဲ့ချစ်တယ်ဒီလိုကြောင့်ငါအသက်ပေးတယ်အဲ့တော့မင်းတို့ကိုတန်ဖိုးထားသလိုခမဲတော်ကလည်းမင်းတို့ကိုတန်ဖိုးထားတယ်အဲ့တော့ကြောင့်မြင်းမြတ်လာတဲ့မင်းတို့ဟာဆိုရှင်ငါစကားကိုနားထောင်ရမယ်ငါလိုတော်သူလိုက်ရှောင်ရမယ်ငါရဲ့တမာတရားတိုင်းအသက်တော်ကိုရှင်သန်ရမယ်ရှင်သန်သွားလာလှုပ်ရှားပြန်တော့မင်းတို့ရဲ့ဘဝမှာဆန္ဒရှိရမယ်ဒါမှမဟုတ်ပဲနဲ့ငါ့ကိုအမိမပြုတ်ဘူးဆိုရင်တော့ငါနဲ့တူမရှိနိုင်ဘူးဆိုရင်တော့မင်းတို့ဟာငါရဲ့ခမဲတော်ထံသို့လုံးဝမရောက်ရဘူးအပြစ်သားကိုငါချစ်ပေမဲ့မင်းတို့ဟာဆိုရှင်အပြစ်ထဲမှာပဲကျင်လေတဲ့အတွက်ကြောင့်ကောင်းကင်နိုင်ငံတော်ဟာခမဲတော်ရဲ့နိုင်ငံတော်ဟာလုံးဝမင်းတို့နဲ့မသက်ဆိုင်ဘူးဆိုပြီးတော့ခရစ်တော်ကလုံးဝပြည့်ပြည့်ခါခါနဲ့ညှင်းပယ်ထားတာတွေ့ရမယ်ဒီတော့ဒီနေ့ကျွန်တော်အားလုံးကမိမိရဲ့ကယ်တင်ပါရှင်ဖခင်သခင်ကိုအကျွမ်းမဲ့ယုံကြည်ကိုးစားပြီးတော့ကယ်တင်ရှင်ရဲ့အလိုတော်တိုင်းလမ်းတော်သို့လိုက်ခြင်းအပြင်ဒီနေ့ကျွန်တော်ဘုရားရဲ့စကားကိုနားထောင်ကြတာကိုရှင်းတန်းလိုက်တဲ့ဘုရားရဲ့သားကိုရောက်တာဖြစ်ပါတယ်ကြောင်းထူထောင်ဆန္ဒပြုပါတယ်။ဒီတမေစကအားလုံးပေါ်မှာဘုရားကောင်းချီးပါစေ။အာမင်။
Alone, die. ှင်ဝိညာဉ်စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာခွန်အားရယူသွားမှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို
့မသက်ခန်းကြီးတစ်ဆယ်ခန်းငယ်20ထိုအခါသခင်ခရစ်တော်သည်တင်းအင်းထဲ၌ပြုပြင်တော်မူသောအဖြစ်တင်းသည်အထက်ဆူခဲ့ပြီးသောသဘောကိုထင်ရှားစေဘူးအထက်ဆူခဲ့ပြီးသောအကျင့်တည်းဟုသောဖြောင်းမှတ်ခြင်းအကျင့်နှင့်နားထောင်ခြင်းအကျင့်ကိုပြုမြင်လာလိမ့်မည်ထို့ကြောင့်ကျွန်ုပ်တို့သည်ကိုယ့်ကိုယ်ကိုအထင်ကြီးစရာအကြောင်းမရှိကျွန်ုပ်တို့မျှော်လင့်စရာအကြောင်းတစ်ခုကကျွန်ုပ်တို့အားသခင်ခရစ်တော်ကပေးတော်မူသောဖြောင်းမှတ်ခြင်းကို၎င်းကျွန်ုပ်တို့ထင်နိုင်၎င်းကျွန်ုပ်တို့အားဖြင့်၎င်းကိုတော်၏ဝိညာဉ်တော်ကပြုမြင်တော်မူသောအမှုနှင့်၎င်းတည်ရှိပေသည်ကျွန်ုပ်တို့သည်ယုံကြည်ခြင်းအကြောင်းကိုပြောဆိုကြသောအခါခြားနားသောအရာတစ်ခုရှိသည်ကိုသတိပြုရကြမည်ယုံကြည်ခြင်းနှင့်လုံလုံခြားနားသောအယူဝါဒတစ်ခုရှိသည်ဖယားသခင်တည်ရှိတော်မူခြင်းဖယားသခင်တကူတော်ဖယားသခင်နှုတ်တော်ထွေတမန်တော်တို့ကိုစာရနှင့်သူ၏လူများတို့သည်ညှင်းဆူခြင်းကလုံလုံမတတ်နိုင်ကြနှက်ဆူတို့သည်ကြောက်ရွံ့၍တုန်လှုပ်ကြ၏ယာကုပ်ခန့်ခြင်းနှင့်အခန်းငယ်ဆက်ကိုဟူကျမ်းစာကဖော်ပြထား၏သို့သော်၎င်းသည်ယုံကြည်ခြင်းမဟုတ်ဖယားသခင်နှုတ်ထက်စကားတော်ကိုယုံကြည်သည်သာမကမိမိအလိုဆန္ဒများကိုဖယားသခင်အလိုတော်နှင့်ညီလျောအောင်ပြုကျင့်သောအခါစိတ်နှလုံးကိုဖယားသခင်အားအံ့နေ၍ဖယားသခင်၌သာဆွဲလန်းချစ်ခင်သောအခါယုံကြည်ခြင်း၌ရှိလာ၏မေတ္တာအပြင်ပြုပြင်လင်းစိတ်ဝိညာဉ်ကိုတန့်ရှင်းစေသောယုံကြည်ခြင်းဖြစ်သည်ဤယုံကြည်ခြင်းအပြင်စိတ်နှလုံးသည်ဖယားသခင်ပုံတံတော်နှင့်အညီအသိပြုပြင်ခြင်းခံရ၏၎င်းပြင်အသေးပြုပြင်ခြင်းမခံရသောအခြေ၌ရှိသောစိတ်နှလုံးသည်ဖယားသခင်ပြည့်ညတ်တော်ကိုမကျင့်ထိုမြမကမကျင့်နိုင်တော်လဲယခုတက်ရှင်သောပြည့်ညတ်တရားများ၌မွေလျော်လာ၍စာလန်စင်ရနှင့်အတူကိုတော်၏တရားကိုကျွန်ုပ်သည်အလွန်နှင့်သက်ပါ၏တစ်နှစ်လုံးစင်ချင်းအောင်မွေလျက်နေပါ၏ဟုပြောဆိုလိမ့်မည်စာလန်ကျမ်းခန်းကြီး119အခန်းငယ်69၎င်းပြင်ဇာတိပဂရိတိုင်းမကျင့်ဝိညာဉ်ပဂရိတိုင်ကျင့်သောကျွန်ုပ်တို့အထင်း၌ပြည့်ညတ်တရား၏ဖြောင်းမှတ်ခြင်းသည်ပြည့်စုံခြင်းသို့ရောက်၏။ယောမခန်းကြီး၈အခန်းငယ်10သခင်ခရစ်တော်၏အပြစ်လွတ်တတ်သောမေတ္တာတော်ကိုသိနာလည်၍ဖယားသခင်သားသမီးများဧကံမံဖြစ်လိုသောသူများရှိကြ၏။တို့ရာတွင်မိမိတို့၏အကျင့်သည်မစုံလင်မိမိတို့၏တတ္တာသည်အပြစ်နှင့်ပြည့်ဝလျက်ရှိသူကိုသိရကြသဖြင့်မိမိတို့၏စိတ်နှလုံးသည်တန့်ရှင်သောဝိညာဉ်တော်အားဖြင့်အသေးပြုပြင်ခြင်းခံရသည်မခံရသည်ကိုယုံမားလျက်ရှိနေကြသည်ဤစိတ်မပြတ်ပါနည်းဟုဤကဲ့သို့သောသူတို့အားပြောလိုပါသည်ကျွန်ုပ်တို့သည်မိမိတို့၏ပေါ်ရွက်မှုများနှင့်အမားများကြောင့်သခင်ယေရှု၏ခြေတော်ရင်း၌မကြာခဏဥညွတ်လျက်ငိုကြေးကြလိမ့်မည်တို့ရာတွင်ကျွန်ုပ်တို့သည်စိတ်ဖြည့်အားလျော့ခြင်းမရှိရကြကျွန်ုပ်တို့အားယံသူကပင်အောင်မြင်တော်လဲဖခင်သခင်သည်ကျွန်ုပ်တို့အားညင်းပယ်စွပစ်ထားတော်မူမူသခင်ခရစ်တော်သည်ဖခင်သခင်လက်ရတော်ဘက်တွင်ရှိတော်မူလျက်ကျွန်ုပ်တို့တွေဖြန့်ဖြဲခြင်းမှုကိုပြုလျက်နေတော်မူ
၏သောတရှင်များရှင်ဒုက္ခချမ်းသာလမ်းညွှန်စာအုပ်မှဖတ်ကြားပေးသွားတဲ့သတင်းစကားများကိုကြားသိရခြင်းအပြင်မိတ်ဆွေတို့တူစီရဲ့တတားမှာဝိညာဉ်ခွန်အားများစွာရရှိကြပါစေသောတရှင်များအားလုံးပေါ်ထာဝရဘုရားသခင်ထံတော်မျက်စီမှညီတဲ့ချင်းကောင်းချီးမင်္ဂလာများသုံးလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတ်သ တဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ